ကိုတန်းစင်ဓာတ်တို့ရဲ့တရားစွဲဆိုခံထားရတဲ့အမှုတွေကိုမနေ့ကတရားရုံးကနေပြန်လဲရုပ်သိမ်းလိုက်ပြီလို့ဆိုတော့ဒီဘလို့ပြန်လဲပြီးတော့လွတ်လာရတယ်လဲ
မနေ့အဲကိုပါကြီးကိစ္စနဲ့ပတ်သက်ပြီးတော့ဒီတရားလွတ်တော်ရှင်နေဦးမြေးနဲ့ပြည်မျိုးနဲ့မြေကြီးကျောင်းမှာဆန္ဒထုတ်ဖို့ကြားလို့ဆိုပြီးတော့ကျွန်တော်တို့တွေပုံမှန်ဆက်ရှင်နဲ့တရားစွဲထားတယ်အဲ့အမှုကရုံးချင်းမတင်ဘူးဒါပေမဲ့မနေ့ကပြန်ပြီးတော့ဒီအမှုကိုရုပ်သိမ်းပေးလိုက်တယ်ပေါ့ဆိုရဲစခန်းကနေတရားရုံးကိုမတင်ဘူးမတင်ရသေးတဲ့အမှုပြအဲ့အမှုကပြီးတော့နိုင်ငံတော်တိုင်းမြန်မာပုဂ္ဂိုလ်ဖြစ်လာတဲ့နောက်ပိုင်းဒီအကြံပြုစာအရဒီပုံမှန်ဆက်ရှင်တို့ငါးငါးခါတို့ဒီကိုပြန်လဲရုပ်သိမ်းတယ်ပေါ့နော်ဒီအတွက်ကျွန်တော်တို့အမှုရုပ်သိမ်းခံရတယ်လို့ပဲမြင်ပါတယ်ပေါ့နော်ရုပ်သိမ်းခံရတော့ပုံမှန်ဆက်ရှင်နှမှုပေါ့နော်
အဲ့တော့ကိုတန်းစင်တဲ့ပါဝင်ပေါ့လေတခြားဘသူတွေရောပါသေးလဲဒီအမှုတွေထဲမှာပေါ့
ထမတမှုတွေမှာတော့ကျွန်တော်နဲ့တရားလွတ်တော်ရှင်နေဦးမြင့်အေးနဲ့နှစ်ယောက်ပေါ့နော်နောက်တမှုတွေမှာတော့ကျွန်တော်တို့ဒီပြေခရိုင်တပိတ်တောင်းသူလဲတမတပိတ်လို့လို့ဆိုပြီးတော့ကျွန်တော်တို့တောင်းသူလဲတမတွေရောအပြင်းမျိုးအရှိနေတွေရောနောက်တစ်ခါတော့ဒီနိုင်ငံရေးတကြွလှုပ်ရှားသူလူတော်တော်များများတရားစွဲထားတယ်ဒါပေမဲ့အဲ့တရားစွဲတဲ့ခါမှာလူမစုံလို့ဆိုပြီးအဲ့ဒီအမှုကိုမနေ့ကတော့ပြန်လဲပြီးတော့သူတို့မယုတ်သိမ့်နိုင်လိုက်သေးဘူးပေါ့နော်တမှုကတော့ယုတ်သိမ့်ပေးလိုက်ပြီးတမှုကမယုတ်သိမ့်သေးဘူးပေါ့နော်ပြန်မယုတ်သိမ့်တဲ့အမှုတွေမှာဒီတရားလွတ်တော်ရှင်နေဦးမြင့်အေးတို့ပါတယ်နောက်ကသဲကုန်းကဒေသကလဲတမတော်ညူတို့ပါတယ်ကိုပေါ့စာပါတယ်ဘောင်းကနေပြီးတော့ဒီငါပြစ်မှုဆိုင်ရာချစ်တော်ဦးတွေပုံမှန်ငါငါခံတဲ့တရားစွဲခံရတဲ့ကိုပဲပဲတို့ပါကြတယ်ပေါ့နော်ဘောင်းမြို့နဲ့ NLD ဥက္ကဋ္ဌဦးရဲတင်တို့ပါတယ်ခင်ဗျာ
စုစုပေါင်းဆိုရင်လူဦးရေဘယ်နှယောက်လောက်ရှိမလဲဗျ
စုစုပေါင်းလူဦးရေကျွန်တော်တို့18ယောက်တရားစွဲဆိုခံရတာလေကျွန်တော်တို့ရုံးကြိတ်တစ်ချိန်မှလည်းမတင်ရသေးဘူးရဲကနေတရားမစွဲတင်ရသေးဘူးအဲ့ဒီအမှုကြီးကိုတရားရုံးကခေါ်ပြီးရုံးသိမ်းတယ်ဆိုတော့ကျွန်တော်တို့ကဓာတ်လျားခက်နေတာလေ
အဲ့ဒီအမှုတွေဖြစ်ခဲ့တာဘယ်ချိန်တုန်းကလဲပြောပြရအောင်
အဲ့ဒီအမှုတွေဖြစ်ခဲ့တာတစ်နှစ်ကျော်ပြီခင်ဗျာဒီကလာတည်းမှာကျွန်တော်တို့ရဲရလည်းမခေါ်ဘူးခင်ဗျာတရားလည်းခေါ်စားလည်းမလာဘူးအသိလည်းမပေးဘူးဒီတဲကုန်းအချုပ်မှာပေါ့နော်ဒီငါးငါးခါနဲ့ထောင်ကျတဲ့ချိန်မှာကျွန်တော်ရုံးကြိတ်လာမထုတ်ဘူးတစ်နှစ်ခွဲလောက်သူတို့ကြာတယ်ပေါ့
ငါးငါးခါနဲ့ဒီတဲကုန်းအချုပ်စခန်းမှာနေခဲ့ရတာဘယ်လောက်ကြာသွားသေးလဲ
6လကြာတယ်ခင်ဗျာငါးငါးခါနဲ့တော့ကျွန်တော်ရုံးကြိတ်တင်တယ်ဗျာအဲ့သူတို့ပြောတဲ့ပုံရသူအဲ့ဒီဖြစ်တင်နေရခုဆက်ချင်တဲ့ခုကပေါ့နော်ငါးငါးခါထောင်ထဲမှာနေတဲ့ချိန်မှာတစ်ခါနဲ့တစ်ပေါင်းနဲ့သူတို့ဆွဲတင်ရမှာချိန်မှာတော့ဆွဲမတင်ဘူးကြာမှာတော့ဒေါက်တာစုကြည်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တွေကဒီလိုမျိုးအမှုရုံးသိမ်းမှာဆိုတော့ဒါကျွန်တော်အမြင်တော့ဒါသက်သက်ကျိုးပြပြီးရုပ်ရည်လို့ပဲမြင်တယ
်ဒီလေယာမြေပြဿနာကိစ္စတွေရောဒီလက်ရှိအစိုးရကိုဘယ်လိုများတောင်းဆိုခြင်းတယ်လဲ
အဓိကတော့ဒီဘယ်ဆိုရပဲတက်ပေါ့နော်ဒီညချင်းကြီးစနစ်မချုပ်ငိမ့်တရွေ့တော့ကျွန်တော်တို့လက်ရှိမြေယာတိုက်ပွဲတွေမြေယာဒေါ်လာရေးတွေပေါ်လာမှာပဲအဲ့တော့ဒီရတ္တရာစီမံကိန်းအတွင်းမှာကျွန်တော်တို့တောင်းဆိုချင်တာကလက်ရှိဓမ္မတနိုင်ငံလုံးမှာရှိတဲ့မြေသိရသိပြဿနာတွေကိုဖြေရှင်းပေးနိုင်မှသာဖြစ်လိမ့်မယ်လို့မြင်တယ်အဲ့လိုမဖြေရှင်းနိုင်ဘူးဆိုရင်တော့ဒီ9နှစ်သက်ပြီးတော့နောက်မဖြေရှင်းနိုင်ဘူးဆိုရင်ဒါသမားလူသားသားသူ့လည်းမြေအတွက်ဒီကနေ့တိုက်ပွဲဝင်ကြလိမ့်မယ်လို့တော့ကျွန်တော်မြင်တယ်ခင်ဗျာဒီအစိုးရရဲ့မဖြေရှင်းတဲ့စိုးမွေတွေကြောင့်ဒီကနေ့အချိန်မှာတောင်းသူဓမ္မတွေဟာ NLD စိုးရတက်ကနေပြီးတော့ဒေသခံတွေကိုပြန်လဲပြီးတော့လုတ်ပိုင်ခွင့်ပြုတ်လိုက်မယ်ဆိုရင်ဗျာဒီထုံးတိုက်ပွဲတွေစခန်းနေဖြစ်လာကြအကြောင်းမရှိဘူးသူတို့ဒီဥပဒေနဲ့မညီဘဲနဲ့မတရားသိမ်းထားလို့ဒါပဲဒီလိုထုံးစခန်းနေလူတိုက်ပွဲတွေဖြစ်လာလို့ပဲကျွန်တော်မြင်ပါတယ်
ကိုတန်းစင်ထိုင်ရေးအခုလိုပြေးကြပေးတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျေးဇူးတင်ပါတယ်